ရနေချီတဲ့ရွှေပြောင်းဒုက္ခသည်တွေဟာမက်ဆီဒိုနီးယားနဲ့ဂရိနိုင်ငံနယ်စပ်မှာတားဆီးထားတဲ့တန်ဆီးကျိုးအကာရံတွေကိုတင်းကနေနေကဖြတ်တော်ပြီးဝင်ရောက်ဖို့ကြိုးစားတဲ့အတွက်မက်ဆီဒိုနီးယားရဲတွေကမျက်ရည်ယိုပုံးတွေရာဘာဂျီဆန်တွေပြစ်ခတ်ဖြိုခွဲနှိမ်နင်းခဲ့ပါတယ်။မက်ဆီဒိုနီးယားနိုင်ငံဘက်ကနယ်စပ်ဂိတ်တွေဖွင့်ပေးတော့မယ်ဆိုတဲ့ကောလာဟလသတင်းဟာဂရိနိုင်ငံဘက်ခြမ်းမှရှိတဲ့ရွှေပြောင်းဒုက္ခသည်စခန်းမှာပြန့်နှံ့ခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့ကဒုက္ခသည်အုပ်စုတစုကနေသူတို့စခန်းတွေကနေထွက်လာပြီးနေဆက်ကတန်ဆူးကျိုးအကာရံတွေကိုအတင်းထိုးပေါက်ခဲ့ကြတယ်လို့မက်ဆီဒိုနီးယားအရာရှိတွေကပြောပါတယ်။ဒီကောလာဟလသတင်းကိုမက်ဆီဒိုနီးယားရဲတွေကမဟုတ်မှန်ကြောင်းပြောဆိုချိန်မှာရာနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေဟာခြံစည်းရိုးအတားအဆီးတွေကိုထိုးပေါက်ဖို့ကြိုးစားခဲ့ကြတယ်လို့တချို့ကတော့ရဲတွေဘက်ကကြောက်ခဲတွေနဲ့ပစ်ပေါက်ပြီးနေဆက်ဂိတ်ကိုဖျက်ကျော်ခွင့်ပြုဖို့တောင်းဆိုခဲ့ကြပါတယ်။ဘောကန်ဒေတာရင်းနိုင်ငံတွေကသူတို့နယ်စပ်တွေကိုဖျက်ကျော်ခွင့်မပြုတော့တဲ့နောက်ပိုင်းအခုအခင်းဖြစ်ပွားခဲ့တဲ့ဂရိနိုင်ငံမြောက်ပိုင်းနယ်စပ်ဂိတ်ကဒုက္ခသည်စခန်းမှာဖေဖော်ဝါရီလလယ်လောက်ကစပြီးရွှေပြောင်းခြေချသူတွေနဲ့ဒုက္ခသည်အရေးအတွက်စုစုပေါင်း1000ကျော်ရှိနေခဲ့တာဖြစ်ပါတယ်ရှင်။